အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကျောင်းဖွင့်ရာဒီမှာကျောင်းအကြမလားကျောင်းမအပ်ဘူးလားပညာသင်ယူခွင့်မဆုံးကြုံအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာဆုံးဖြတ်ရခဲ့နေတဲ့ကျောင်းသားမိဘများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါမြန်မာပြည်မှာဖြစ်နေတာကမြို့နယ်ပေါင်း 380 ရှိတဲ့အထက်မှာတိုင်းနယ်ပြည်နယ်လိုက်ခွဲပြောရရင်တော့ကျောင်းတက်လို့ရနေတဲ့နေရာတွေရှိတယ်လို့ကျောင်းတက်လို့အစမပြေတဲ့နေရာတွေကလည်းရှိနေပါတယ်အဲ့ဒီပေါ်မှာမူတည်ပြီးဆုံးဖြတ်ရမှာပေါ့တနင်္သာရီတိုင်းအနေနဲ့ဆိုရင်တော့အခြေအနေကတော်တော်လေးဆိုးတယ်ကျောင်းထားဖို့ကျောင်းပို့ဖို့ကတော်တော်ခက်ခဲတဲ့အနေထားနဲ့ရင်ဆိုင်နေရတယ်လို့စာတင်ကြတဲ့ရွယ်တွေကိုကျောင်းပို့ရမှာဖြစ်ပေမဲ့ ံပညာကျောင်းတွေဖြစ်တဲ့မူလာရန်အလဲရန်နဲ့အထက်တန်းကျောင်းတွေဖွင့်တဲ့အချိန်ပါဒီနှစ်ကျောင်းဖွင့်ရာသီကတော့အရင်နှစ်တွေနဲ့မတူပါဘူးကလေးတွေကိုကျောင်းအပ်မလားကျောင်းမအပ်ဘူးလားဆိုတာကျောင်းသားမိဘတွေဗျာများရတဲ့နှစ်လို့ဆိုရမှာပါဒါတွေဟာပုံမှန်အခြေအနေမှာဆိုရင်ထူးထူးထွေထွေစဉ်းစားစရာမလိုတဲ့ကိစ္စရပ်တွေပါဒါပေမဲ့2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ကျောင်းတက်ရေးမတက်ရေးကျောင်းအပ်ရေးမအပ်ရေးဟာအရေးပါတဲ့အကြောင်းတရားဖြစ်လာခဲ့ပါတယ်။ဘာကြောင့်လဲဆိုတော့စစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့စစ်အာဏာရှင်လက်အောက်ပညာရေးကိုဆန့်ကျင်ရေးကျောင်းမတက်ရေးလှုပ်ရှားတောင်းဆိုမှုတွေပေါ်ပေါက်လာခဲ့ပြီးတက္ကသိုလ်ကျောင်းသားအများစုဟာကျောင်းမတက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့ပါ။ထို့အတူပါပဲဆရာဆရာမတွေဟာလည်း CDM လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်။
စစ်ကောင်စီပညာရေးဝန်ကြီးဌာနရဲ့2021 April 23ရက်နေ့ထုတ်ပြန်ချက်အရအခြေခံပညာရေးဦးစီးဌာနမှတင် जा ရေးနဲ့စီမံရေးရာဝန်ထမ်း29ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစိမ့်မြင့်ပညာဦးစီးဌာနမှာတော့တင် जा ရေးနဲ့စီမံရေးရာဝန်ထမ်း56ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစိမ့်မြင့်ပညာတက္ကသိုလ်အဆင့်ဆရာဆရာမနဲ့စီမံဝန်ထမ်းဦးရေ10,000အလုပ်ထုတ်ပစ်ခြင်းခံခဲ့ရတယ်လို့ISB မြန်မာရဲ့2021မေလ14ရက်နေ့ကဖော်ပြချက်မှတွေ့ရပါတယ်။ဒီနှစ်အခြေခံပညာကျောင်းဖွင့်ချိန်ကျောင်းအပ်တဲ့အနေအထားကိုစစ်ကောင်စီရဲ့အာဘော်ကျေးမုံသတင်းစာမှာတော့2022-2023ပညာသင်နှစ်ကျောင်းအပ်နှံရေးသတင်းပတ်အတွင်းကျောင်းသားကျောင်းသူ56သိန်းကျော်ကျောင်းအပ်နှံတယ်လို့ဂျွန်လ1ရက်နေ့တုန်းမှာဖော်ပြထားပါတယ
်။ဒီနှစ်ကျောင်းဖွင့်ရာသီမှာထူးထူးခြားခြားထွက်ပေါ်လာတာကတော့ဗမာပြည်သူ့လူမျိုးရေးတပ်မတော် BBLA ရဲ့ပြည်သူများသို့အသိပေးထုတ်ပြန်ခြင်းဖြစ်ပါတယ်။2022မေလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးကြေညာချက်မှာကလေးငယ်များနဲ့လူငယ်များရဲ့ပညာရေးကိုရေရှည်တွင်လစ်လျူရှု၍မရကြောင်းကျောင်းပြန်တက်လူသူများကိုလည်းမွေးရပါအခွင့်အရေးဖြစ်အသိမှတ်ပြုကြောင်းစစ်ကောင်စီရန်တရားအောက်ကကျောင်းများကိုမတက်ရောက်ဘဲအစားထိုးရွေးချယ်တဲ့တော်လှန်ပညာရေးကိုလည်းအားပေးထောက်ခံကြောင်းအစားထိုးရွေးချယ်ရေးနီလာများကိုလက်လန်းမမီမတတ်နိုင်သူများစစ်ကောင်စီလက်အောက်ကျောင်းများကိုပြန်လည်ပို့ဆောင်ရတဲ့မိဘပြည်သူများကျောင်းသူကျောင်းသားများဆရာဆရာမများနဲ့စာတင်ကျောင်းများရဲ့လုံခြုံရေးကိုလုံးဝရံပြုတ်ထိခိုက်စေမှာမဟုတ်ကြောင်းရှင်းလင်းစွာဖော်ပြထားတာကိုတွေ့ရပါတယ်ဒါပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အခြေခံပညာကျောင်းတွေဖွင့်ချိန်မှာကျောင်းအပ်ရေးမအပ်ရေးနဲ့သက်ဆိုင်တဲ့သဘောထားတစုံတရာထုတ်ပြန်ခဲ့တာမတွေ့ရပါဘူးဂျွန်လ3ရက်နေ့မှာတော့ NUG ရဲ့ပညာရေးဝန်ကြီးဌာနနဲ့လူ့အခွင့်အရေးဝန်ကြီးဌာနတို့ပူးတွဲကြေညာချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်အဲ့ဒီထုတ်ပြန်ချက်မှာတော့စစ်ကောင်စီလက်အောက်ကကျောင်းတွေကိုဆက်လက်သပိတ်မှောက်ဖို့နဲ့ NUG ကဖွင့်လှစ်တဲ့ online နဲ့ on-ground ကျောင်းများကိုတက်ရောက်ကြဖို့တိုက်တွန်းထားပါတယ်ဒါအပြင်စာသင်ကျောင်းတွေကိုဘယ်အုပ်စုဘယ်အင်အားစုကမှတိုက်ခိုက်တာကိုလက်မခံနိုင်ကြောင်းလည်းဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာအာဏာမသိမ်းခင်ကာလကလည်းကိုဗစ်ကပ်ရောဂါအခြေအနေကြောင့်ကျောင်းတွေတစ်နှစ်ကြာပိတ်ထားခဲ့ရပါတယ်။အာဏာသိမ်းပြီးနောက်မှာလည်းကျောင်းတွေအများစုဟာပြန်မဖွင့်နိုင်ခဲ့ပါဘူး။ဒီအခြေအနေကိုကပ်ရောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကျောင်းမတက်နိုင်တဲ့ကလေးအရေအတွက်ကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကဂျွန်လ1ရက်နေ့ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ကျောင်းမတက်နိုင်တဲ့ကလေးအရေအတွက်ဟာ 9.8 တန်းလောက်ရှိတယ်လို့လည်း Save the Children ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင် GCPEA လို့ခေါ်တဲ့ ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကမ္ဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကြီးကလည်းဒီကရက်နှစ်နှစ်အတွင်းကမ္ဘာတစ်လွှားပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုတိုးလာတယ်လို့ကမ္ဘာတစ်လွှားစာတင်ကြောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစင်းထဲမှာမြန်မာနိုင်ငံကလည်းထည့်သွင်းဖော်ပြထားပါတယ်။
ဒီကရက်နှစ်နှစ်အတွင်းအထူးသဖြင့်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစာတင်ကြောင်းတွေကိုတိုက်ခိုက်တာစစ်ကမ်းတွေဖြစ်အသုံးချတာစတဲ့လုပ်ရပောင်း200ကျော်ရှိတယ်လို့ဒီအစင်ခန်းစာပြုစုရမှာပါဝင်တဲ့သူတေတီဒေါက်တာမာရီကာတီဆိုလက်ကစ်ကရှင်းပြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီနေ့ကျောင်းဖွင့်ရသည်မှာအရင်နှစ်ကတည်းကကျောင်းအပ်သူပိုများလာတာတွေ့ရပါတယ်။တချို့ကျောင်းသားမိဘတွေကတော့နိုင ဒီမှာတက်ရောက်စီသင်တွေမှာတက်ရောက်စီသူတွေလည်းရှိပါတယ်ဒါပေမဲ့အေဂျန်တီညင်မှုမရှိတဲ့ဒေတာတွေအထူးသဖြင့်တိုက်ပွဲတွေဖြစ်ကြေးရွာတွေမိချုပ်ခန်းနေရတဲ့စကိုင်းတိုင်းအတွင်းကြေးရွာတွေကကလေးတွေအတွက်တော့ကျောင်းတက်ဖို့ဆိုတာခက်ခဲတဲ့အနေထားပါအခုလိုကျောင်းသားရွယ်လူငယ်တွေကလေးငယ်တွေပညာသူညီဝင်ဆုံးကျုံးနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာကတော့ ဆရာနာသိမ်းမှုရဲ့အကျိုးဆက်ကြောင်းလိုပဲဆိုရမှာပါ။တင်ယူလာမှုဆုံးကျုံးခြင်းကိုကုစားနိုင်ဖို့နဲ့ဆရာနာရှင်စနစ်စန့်ကျင်ရေးကာလအတွင်းပညာဆက်သင်လိုသူတွေအခွင့်အရေးမဆုံးကျုံးစေဖို့ပညာရေးမူဝါဒကိုဘယ်လိုဖော်ဆောင်ကြမလဲဆိုတာကိုအင်အားစုအသီးသီးကခေါင်းဆောင်တွေအနေနဲ့ရေဒူတာမကရေရှည်အတွက်ပါထည့်သွင်းစဉ်းစားကာလက်တွေ့ကြတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပါတယ်။ဘာကြ ေးပေါ်မှာတည်နေတာကြောင့်ဖြစ်ပါတယ်ခမညာ။